ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိနေတဲ့တိမ်းနဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုဝေးလံခေါင်းတည်တဲ့ကျွန်းတစ်ခုစီရွှေ့ပြောင်းနေရာချထားမယ်ဆိုတော့ဘင်္ဂလားဒေ့ရှ်အစိုးရရဲ့အစီအစဉ်နဲ့ပတ်သက်လို့လူအခွင့်အရေးအဖွဲ့တွေကပြင်းပြင်းထန်ထန်ကန့်ကွက်ဝေဖန်နေကြပါတယ်။ရေကြီးရေရှမ်းမှုတွေနဲ့မုန်တိုင်းအာဏာပါကျုံရလက်ရှိတဲ့ဘင်္ဂလားဒေ့ပင်လယ်အော်ထက်ကလူသူအသွားအလာမရှိတဲ့အဲဒီကျွန်းကိုအတင်းအဓမ္မရွှေ့ပြောင်းခရမှာကိုဒုက္ခသည်တွေကလည်းစိုးရိမ်ထိတ်လန့်နေကြပါတယ်။မခင်ဖြူတွေကတင်ပြထားပါတယ်ရှင်။
ဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုးလုံနေတဲ့ရိုဟင်ဂျာဒုက္ခသည်တိမ်းနဲ့ချီကိုဘင်္ဂလားပင်လယ်အော်တွေကဝေးလံခေါင်းတည်တဲ့ကျွန်းတစ်ခုစီရွှေ့ပြောင်းနေရချထားမယ်အကြောင်းဘင်္ဂလားဒေ့ရှ်အစိုးရကကြေညာပြီးတဲ့နောက်လူခွင့်ရေးအဖွဲ့တွေကဒီကိစ္စအပြင်းထန်ကန့်ကွက်ဝေဖန်နေကြတာပါရေကြီးရေလျှံမှုတွေနဲ့သဘာဝဘေးအန္တရာယ်ဆိုတွေကြားရောက်လို့ရှိတဲ့အဲ့ဒီကျွန်းကိုဒုက္ခသည်တွေရွှေ့ပြောင်းလိုက်မယ်ဆိုရင်လူခွင့်ရေးချိုးဖောက်မှုတွေအကြီးအကျယ်ကြုံရနိုင်ပြီးတော့လူသားချင်းစာနာမှုအကူအညီလိုအပ်မှုတွေလည်းကပ်ဘေးတစ်ခုလိုစူးစူးဝါးဝါးကြုံလာရနိုင်တယ်လို့လူခွင့်ရေးအဖွဲ့တွေကပြောဆိုနေကြတာပါနိုင်ငံကလူခွင့်ရေးအဖွဲ့ခုပြတဲ့ Human Rights Watch ရဲ့အာရှရေးရာဒုတိယညွှန်ကြားရေးမှူး Phil Robinson က VOA ကိုအခုလိုပြောပါတယ်
These Rohingya refugees need protection, not a punitive transfer to an island.
ဒီရိုဟင်ဂျာဒုက္ခသည်တွေဟာအကာအကွယ်လိုအပ်နေတဲ့သူတွေပါ။သူတို့ကိုပြစ်ဒဏ်ခတ်သလိုမျိုးဘာအသက်မွေးဝမ်းကြောင်းမှုမှမလုပ်နိုင်မနဲ့အသက်ရှင်ဖို့တက်တက်ရုန်းကန်ရမယ့်ကျွန်းတစ်ခုကိုအပေါ့မခံရတဲ့မော်
ဒါပေမဲ့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဌာနအငွေတန်းဝန်ကြီးတဦးဖြစ်တဲ့ရှာရီယာအလမ်ကတော့ဒီကျွန်းကိုလူနေဖို့တင့်တော်တဲ့နေရာတစ်ခုဖြစ်အောင်ဘင်္ဂလားဒေ့ရှ်စစ်တပ်ကစီစဉ်ဆောင်ရွက်သွားမှာဖြစ်ပြီးတော့ဒီစီစဉ်ကိုစတင်ကောက်ထည်ဖော်နေပြီလို့ပြောပါရယ
်။ဟာတီယာထန်ဂါချော်ရီရှေ့ကြားကပရိခဏိခကိုရေရှေခနေ
လူနေလို့ရတဲ့ကျွန်းဖြစ်အောင်လိုအပ်တာမှန်သမျှသူတို့ကလုဆောင်ပေးသွားမှာပါ။ပြီးရင်တော့ဒီတန်ဂါချာကျွန်းစီကိုကော့ဆက်ဘဇားနဲ့တခြားနေရာတွေမှာရှိတဲ့ဒုက္ခသည်တွေကိုရွှေ့ပြောင်းနေရချပါမယ်။ဒီရွှေ့ပြောင်းမဲ့အစီအစဉ်ကောက်ထည်ဖော်မှုတွေလည်းစတင်နေပါပြီ။
အခုစီစဉ်ဟာမြန်မာနိုင်ငံကနေထွက်ပြေးလာတဲ့ရိုဟင်ဂျာတွေကိုယာယီနေထိုင်နိုင်အောင်စီစဉ်ပေးတာဖြစ်ပြီးတော့မြန်မာအစိုးရကဒီဒုက္ခသည်တွေကိုပြန်လည်ခေါ်ယူမယ်လို့မျှော်လင့်တဲ့အကြောင်းလဲသူကပြောသားပါဗျ။တန်ခါချကျွန်းကိုအတိအဓမ္မရွှေ့ပြောင်းခံရမှာကိုဒုက္ခသည်တွေကလည်းအစိုးရနေကြတာပါ
။တ
င်းနာနိုင်ငံကိုကျွန်တော်တို့အသက်လူပြီးတော့ပြေးခဲ့ရတာပါ။ကိုစတေအများစုနေထိုင်တဲ့ဒီနိုင်ငံမှာကျွန်တော်တို့အတွက်အကာအကွယ်ပို့ရလိမ့်မယ်လို့ယုံကြည်ပြီးတော့ထွက်လာခဲ့တာပါ။ဒါပေမဲ့အခုတော့ဝိလန်ခေါတိလာတဲ့ကျွတ်တခုကိုကျွန်တော်တို့ကိုပို့မယ်လို့ပြောနေပါတယ်လို့ဆိုပြီးတော့ခေါ့စ်ပစာခရိုင်ကဒုက္ခသည်တူဖြစ်တဲ့မိုဟာမက်အလီယပ်စ်ပြောသွားတာပါ1980ပြည့်လွန်နှစ်တွေကစလို့မြန်မာနိုင်ငံအတွင်းစီးပွားရေးကျက်တဲမှုတွေနဲ့မြန်မာစစ်တပ်ရဲ့လူခွေရေးချိုးဖောက်မှုတွေကြောင့်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်9သိန်းကျော်လောက်ရှိလိမ့်မယ်လို့လူခွေရေးအဖွဲ့တွေကခန့်မှန်းထားပါတယ်ကုလသမဂ္ဂကလည်းရခိုင်ပြည်နယ်အတွင်းရိုဟင်ဂျာမွတ်စလင်တွေအပေါ်မှာမြန်မာလူမျိုးရေးတပ်ဖွဲ့တွေရဲ့လူခွေရေးချိုးဖောက်မှုတွေကြေကြေပြန့်ပြန့်ရှိနေခဲ့တယ်ဆိုတဲ့အစိုးရကစားတစ်စောင်းကိုတိတ်ပကြခင်တုန်းကထုတ်ပြန်ခဲ့တယ်လို့ဒီချေတွေနဲ့ပတ်သက်ပြီးတော့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကလည်းအထူးစိုးရိမ်တဲ့အကြောင်းထုတ်ဖော်ပြောဆိုထားပါတယ်။အမေရိကန်ဆိုရတဲ့အနေနဲ့မြန်မာနိုင်ငံရဲ့လူခွေရေးအခြေအနေတွေနဲ့ပတ်သက်လို့ဆက်ပြီးတော့ဖိအားပေးသွားဖို့လိုအပ်တယ်လို့မြန်မာရေးလှုပ်ရှားသူဦးစာဒီကပြောပါတယ်
။ The US government should have a very strong
မြန်မာဆိုရတဲ့မြန်မာနိုင်ငံရဲ့ထိတွေ့ဆက်ဆံရမှာလူခွင့်ရေးကိုအခိုင်အမာထောက်ခံအားပေးပြီးလူသားစုအပေါ်ကျူးလွန်တဲ့ရာဇဝတ်ပြစ်မှုတွေကိုစတင်တဲ့မူဝါဒတွေကိုကင်ဆယ်လုပ်ဆောင်သင့်ပါတယ်။လူခွင့်ရေးနဲ့ပတ်သက်လာရင်အမေရိကန်ဆိုရဟာမြန်မာဆိုရအပေါ်မှာထိထိရောက်ရောက်ပြားပေးနိုင်တဲ့အဓိကကျတဲ့နိုင်ငံကြီးတစ်ခုပါ။အခု Trump အဆိုရအသည့်အနေနဲ့လည်းလူခွင့်ရေးကိစ္စကိုချန်လက်ထားတာမျိုးမဖြစ်ဖို့ကျွန်တော်တို့ပြောလိမ့်ပါတယ်လို့ဆိုပြီးမြန်မာရေးတက်ကြွလှုပ်ရှားသူတူဖြစ်တဲ့ဦးစာဒီပြောသွားတာပါ။ပြီးခဲ့တဲ့အောက်တိုဘာလ9ရက်နေ့နောက်ပိုင်းဒီရခိုင်ပြည်နယ်မြောက်ပိုင်းမှာအချက်ဖက်တိုက်ခိုက်သူတွေကိုရှာဖွေနေတဲ့နေပြည်တော်ရှင်းလင်းမှုတွေအတွင်းမြန်မာစစ်တပ်နဲ့လူကြိုးရေးတပ်ဖွဲ့တွေဟာရိုဟင်ဂျာမွတ်စလင်တွေကိုအစုလိုက်တပ်ဖြတ်တာအုပ်စုဖွဲ့မတရားပြုကျင့်တာအပါအဝင်လူခွင့်ရေးချိုးဖောက်မှုတွေကိုအကြီးအကျယ်ကျူးလွန်နေတယ်လို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာလူခွင့်ရေးအဖွဲ့တွေကဝေဖန်ပြောဆိုနေကြပေမဲ့လည်းမြန်မာအစိုးရကတော့ဒီဆွဆွဲချက်တွေနဲ့ပတ်သက်လို့မဟုတ်ပါတဲ့အကြောင်းအစစ်တစိုက်ညှဉ်းဆဲထားပါတယ်။ဒီဆွဆွဲချက်တွေနဲ့ပတ်သက်လို့ခိုင်မာတဲ့သက်တမ်းအထောက်အထားတွေရှိရင်သူတို့ကိုပြောဖို့လည်းမြန်မာအစိုးရဘက်ကပြောဆိုထားပါတယ်ရှင်။